မင်္ဂလာပါဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့သိခါရောရဆရာစောထွန်းထွန်းလင်းရေးသားထားတဲ့ပြီးတော့ကိုချမ်းတာပေးပါနဲ့နှလုံးသားမိုးရေဆက်များစာအုပ်ထဲကပြီးတော့ကိုချမ်းတာပေးပါဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်ထာဝရပြား၌ငါဝမ်းမြောက်၍ငါကိုကယ်တင်တော်မူသောဘုရားသခင်ကိုအမိပြု၍ရှင်လန်းမည်ဟာပကုတ်ခန်းကြီး၃အငယ်၁၈ ဟာပကုတ်ဆိုတဲ့စကားရဲ့အတိတ်ဘက်ကပွေပိုက်ခြင်းလုံထွေးခြင်းဖြစ်တယ်သူရဲ့နာမည်ဖြစ်တဲ့လုံထွေးခြင်းအတိတ်ဘက်နဲ့အညီယေဟောဝါဖျားနဲ့အပြစ်ဒဏ်ပေးမဲ့ယူဒလူမျိုးတို့ကနှစ်ပန်းလုံးကြမဲ့အကြောင်းဟောပြောခဲ့တယ်သူဟာအခြားသူတွေကိုပွေဖက်သူဖြစ်တဲ့အချင်းချင်းကိုလည်းပွေဖက်ခိုင်းတယ်ငိုယိုနေတဲ့ကလေးသူငယ်တွေကိုပွေဖက်ချော့သိပ်တဲ့ကဲ့သို့လူတွေကိုစိတ်ပြတ်အား အတိုင်းမကြမီတော့ကာလမှာကောင်းမွန်လာလိမ့်မယ်လို့ပရောဖက်ပြုခဲ့တယ်။ပရောဖက်ပြုချိန်မှာနိုင်ငံတဝန်းမှာတရားမျှတမှုကျင်းပလာတယ်။မင်းမဲ့ဇယိုက်တွေကြီးစိုးပြီးအဖက်ဖက်မှာအကျင့်စာရိတ်တယိုယွင်းပျက်စီးစွာပြည်သူပြည်သားများအသက်ရှင်လျက်ရှိတယ်။ဒီစာဆောင်ငယ်ရဲ့ထူးခြားချက်ကတော့စာရေးသူဟာယူဒလူများတွေကိုဟောပြောခြင်းထက်ဖျားသခင်ကိုမေခွန်းထုတ်ပြီးတုံ့ပြန်ခြင်းဖြစ်တယ်။အကြောင်းမှာမကောင်းမှုကျူးလွန်နေပါလျက်နဲ့ဖျားသခင်သည်အဘဲကြောင့်တရားစီရင်ခြင်းမပြုရသနည်းဆိုတဲ့အမေးစကားပဲဖြစ်ပါတယ်။စာဆောင်မှာတွေ့ရတဲ့မကောင်းမှုဒုစရိုက်များတဲ့မတရားတော့သူတို့တီဖြောက်မှတ်တော့သူတို့ကိုဝိုင်းတော့ကြောင်းမတရားသဖြင့်တရားစီရင်ဆုံးဖြတ်ဖြစ်ကြသည်မတရားသဖြင့်စီရင်တော့သူတို့ဟာတုတ်တန့်စရာကလိုက်တော့သူမရှိတော့လဲမတရားတော့သူတီပြေးတတ်၏တုတ်တန့်ချံခန်းကြီး28အငယ်1မတရားသဖြင့်စီရင်ခြင်းအမှုကိုခံစားနေရမယ်ဆိုရင်ထိုသူတို့အားမေတ္တာမပြတ်ဆုတောင်းနိုင်ဖို့ရန်အတွက်ဖျားသခင်စီမှာခွန်အားယူပါမကြတော့ကာလမှာဖြောက်မှတ်တော့ဖျားသခင်ဟာမိတ်ဆွေရဲ့အသက်တာမှာအကောင်းဆုံးအဖြေကိုပေးမှာဖြစ်ပါတယ်။နှစ်ကိုမပိုင်သောမြေအားကိုအတ္တမသိမ့်ယူခြင်း။နာဘုတ်တေချောင်းကိုအာဟတ်ကြားလင်ရေစရေလာမြို့သားနာဘုတ်ဤစပြည့်ဥယင်ကိုသိမ့်ယူခြင်းကထသွား၏။300ခန်းကြီး27အငယ်16လူဟာလောကကြီးထဲကိုရောက်လာပြီးမြေကြီးပေါ်မှာအသက်ရှင်တဲ့အခါမြေဧကတွေဘလောက်ပဲပိုင်ဆိုင်စေကမူနောက်ဆုံးမှာတော့6ပေလေးပေပဲဖြစ်ကြောင်းစာရေးဆရာကြီးလီယိုဒေါ်စတိုင်းကဝတ္ထုလေးတပုတ်ဖြင့်တတိပေးထားပါတယ်ဟိုးရှိရှိတုန်းကရှင်ဘရင်ကြီးတပါရှိတဲ့တနေ့မှာဘရင်ကြီးကသူ့ရဲ့မြင်းထိန်ကြီးကိုခေါ်ပြီးငါကိုယ်တော်မြတ်ရဲ့မြင်းကိုတက်စီပြီးမင်းသွားချင်တလောက်သွားမြင်းနင်းမိသမျှတော်မြေအားလုံးကိုအပိုင်ပေးမယ်လို့မိန့်တော်မူခဲ့တယ်။ဒါပေမဲ့မင်းစားထွက်တဲ့နေရာကိုတော့ပြန်ရောက်ရမယ်လို့သတ်မှတ်ထားခဲ့တယ်။မြင်းထိန်ဟာတခါတည်းမြင်းပေါ်ခုန်တက်ပြီးကစုံဆိုင်ပါလီတော့တယ်ဒါမှခရီးများများပေါက်မြေများများနင်းမိမှသူ့ပိုင်မြေအများကြီးဖြစ်လာမှာမဟုတ်လားဒီလိုနဲ့မြင်းထိန်ဟာမြင်းပေါ်ကနေမစင်းတော့ဘဲမြင်းကိုဆက်တိုက်ပြေးခိုင်းပြီးစီရင်စီရင်နဲ့နေတဝက်ကျိုးလို့စာလာတဲ့အခါမှာမြင်းထိန်ကမနာဘူးမောပေမဲ့လည်းမနာဘူးရေငတ်လည်းမနာဘူးနားလိုက်တဲ့အချိန်မှာလွတ်သွားမဲ့မြေကွက်ကိုမက်နေတာကိုဒီလိုနဲ့နေဝင်ချိန်ရောက်တဲ့အခါကျေပြောလာတဲ့မြေကွက်ကြီးကိုနင်းမိတဲ့အချိန်စတင်ထွက်ခွာတဲ့နေရာကိုပြန်မရောက်နိုင်တော့ဘူးပေါ့ကွယ်မြင်းထိန်လည်းခြေကုံလက်ပန်းကျလုံးမကကျပြီးတေငယ်စောနဲ့မျောနေတဲ့အချိန်ကြတော့မှတန်ဝေကတရားခေါင်းထဲပေါ်လာခဲ့တော့တယ်။ငါဘလို့စိတ်ကူးပေါက်ပြီးများငါဆိုတဲ့ငါဟာကျဲဝန်းလာတဲ့မြေကြီးရဖို့မိမိကိုမိမိနှိပ်စက်ခဲ့မိတာလည်းမသိဘူး။အခုတော့ငါလောပါနဲ့ငါတေရတော့မယ်။ဒီအချိန်ကြတော့ငါအတွက်အမှန်တကယ်လိုအပ်တဲ့မြေကြီးကအလွန်ဆုံးမှ6ပေလေးပေးပါပဲ။ထိုဝတ္ထုဟာလူသားတွေရဲ့ဘဝခရီးနဲ့အတော်နီးစပ်တဲ့အရာဖြစ်တယ်။ရာထူးပွက်၊ဂုံထူး၊တိတ်ခါ၊ခွန်အားပလ၊စီးပွားဥစ္စာစတဲ့အရာတွေကိုပဲကြခုတ်တခဲရှာဖွေနေတဲ့ကျွန်ုပ်အပါဝင်လူအချို့တို့မှာဘဝမှာဦးစားပေးနေမိတာတွေအားလုံးကိုပြန်လဲဆင်ခြင်စဉ်းစားဖို့ရန်ဖြစ်ပါတယ်။ကျွန်ုပ်တို့ဟာဩဇာအာဏာရာထူးငွေကြေးနဲ့အများအသိအမှတ်ပြုခံရဖို့နောက်ကိုလိုက်ရင် ကိုယ့်ရဲ့ကျန်းမာရေးကိုမိသားစုအတွက်ထားရှိရမယ့်အချိန်လောကကြီးရဲ့အလားအပါတွေကိုခံစားဖို့နဲ့ကိုယ်ဝါသနာပါရလေးတွေလောက်ကင်ဖို့ပြန်တည်ရစေချင်ပါတယ်ဒီလိုလှုပ်ဆောင်ရင်းနဲ့မိမိပတ်ဝန်းကျင်အတွက်အလားစင်သူများဖြစ်ပေါ်ရန်မှာမိမိရတင်ရထိုက်တဲ့မြေကြီးထက်ပိုမယူပဲမြေကြီးကိုတစားစင်သူများဖြစ်ဖို့ပဲဖြစ်ပါတယ်။၃မကောင်းသောအာဓမစီးပွားကိုမိမိအမျိုးအဖို့ရှာတော်သူဟာဘကုတ်ခန်းကြီးနှင့်အငယ်ကိုယနေ့ကဘာကြီးမှာအချို့လူတွေအခွင့်အရေးရရှိသောမတရားအကျိုးစီးပွားကိုမိမိအတွက်သာမကမိမိနဲ့သက်ဆိုင်တဲ့ဆွေမျိုးသားချင်းများအတွက်ပါမတရားစီးပွားရှာနေခြင်းဟာဖျားသခင်ရှိတော်မှာအမင်္ဂလာဖြစ်ပါတယ်။မိမိရတင်ရထိုက်တာထက်ပိုယူခြင်းဟာမကောင်းသောအာဓမစီးပွားပဲဖြစ်ပါတယ်။တခါကအရာရှိတဦးဟာမိမိငယ်သားအားမိမိအိမ်မှာရှိတဲ့တကားတွင်ဘဲခေါင်းလောင်းတက်ဆင်ဖို့ညွန်ကြားပါတယ်ငယ်သားကတက်ပြီးတဲ့အခါမှာဆရာအားပြတဲ့အခါမှာဆရာကငါရဲ့ဧည့်သည်ကအိမ်ရှိထက်အိမ်နောက်မှလာတာများတဲ့အတွက်အိမ်ဘဲတက်ဆင်တဲ့နေရာမာနေတယ်လို့ပြန်တက်ခိုင်းတယ်ပြီးတဲ့အခါမှာဘဲတက်တဲ့နေရာမာနေတယ်နောက်ဘေးကဧည့်သည်ဟာအထုပ်ကြီးနဲ့လာတဲ့အတွက်သူ့လက်မအားဘူးခေါင်းလောင်းဘဲကိုအောက်ဖက်မှာတတ်ထားပါသူ့ခြေထောက်နဲ့ဘဲတီးပြီးဝင်လာမယ်လို့ညွန်ကြားခဲ့ပါတယ်မတရားအကျိုးစီးပွားဟာမိမိစိုက်တဲ့အတိုင်းရိပ်ရပါလိမ့်မယ်အများဆုံးခံစားရရင်လူသက်တမ်းတစ်ခုပဲဖြစ်ပြီးထာဝရကာလမှာသူ့အတွက်ထာဝရစီရင်ခြင်းသာဖြစ်ပါတယ်လေလူအသက်ကိုတတ်သောအပြည့်နှင့်ရွာကိုတည်သောသူအတ္တမအမှုနှင့်မြို့ကိုခိုင်ခန့်စေသောသူသည်အမင်္ဂလာရှိ၏ဟပကုတ်ခန်းခြင်းနှင့်အငယ်ဆက်နှင့်ကဘာကြီးမှာရွာတရွာအနေနဲ့ရောက်ရှိသွားတဲ့အခါမှာလူတွေဟာမိမိတို့ရဲ့ဩဇာအာဏာတည်မြဲဖို့ရန်အတွက်သူအသက်တချောင်းကိုတတ်ဖို့အတွက်ဝမလေးဘူးမိမိနေထိုင်တဲ့မြို့ရွာနိုင်ငံဒီမြဲဖို့အတွက်အာဓမအမှုကိုရဲဝံ့စွာတရားဝင်လောက်ကင်ခွင့်ရရှိတကယ်တော့လှုပ်ဆောင်နေတဲ့သူတွေဟာဘုရားသခင်ရှိတော်မောက်မှာမင်္ဂလာမရှိသူများဖြစ်ပါတယ်ထို့သို့တော့သူတွေဟာနေရာဒေသအချို့တို့မှာတွေ့မြင်နေရပြီးထို့သို့မဖြစ်အောင်ရှောင်ရှားအသက်ရှင်ရပါမယ်ဩစတြေးလျနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတစ်ခုကိုတင်ပြပါရစေ။အသင်းတော်တပါးမှာရှိတဲ့မြေကွက်လက်မှာတထေးတဦးဟာပြည်တစားတဲခိုခန်းတစ်ခုကိုလာရောက်ဖွင့်လှစ်ပြအသင်းတော်ရှိအမျိုးသမီးများကမြို့တော်ဝန်အားတိုင်ကြားရမှာအမှုအခင်းဖြစ်၍တစ်ဖက်နှင့်တစ်ဖက်တရားပြိုင်ဆိုင်ခဲ့ကြတယ်။အသင်းတော်ကတန့်ရှင်တော်ဗိမာန်နဲ့ကက်လျက်ပြည်တစားလုပ်ငန်းတည်ဆောက်ခြင်းဟာမတင့်တော်သောအမှုဖြစ်ကြောင်းကိုတင်ပြခဲ့တယ်။၁ပြည်တစားဖက်ရှိရှေ့နေများကတင်ပြတဲ့အခါမှာပြည်တစားလုပ်ငန်းဟာအစိုးရအတွက်ဝင်ွေရှာပေးတဲ့လုပ်ငန်းဖြစ်ကြောင်းတင်ပြတယ်။၂ပြည်တစားလုပ်ငန်းတွေရှိတဲ့အတွက်ကြောင့်တားများဖခင်များမသိမှုမဖြစ်ရခြင်းဖြစ်တယ်။၃ပြည်တစားလုပ်ငန်းဟာနိုင်ငံအတွက်ညဖက်အလုပ်စင်းသူများဖြစ်တယ်။၄တမန်ကျမ်းစာမှာသခင်ယေရှုကိုယ်တော်တိုင်ပြည်တစားမကိုနားလည်ပေးတယ်လို့တင်ပြခဲ့တဲ့အခါမှာထိုအမှုကိုကင်တွယ်တဲ့တရားသူကြီးကတထေးပိုင်သောပြည်တစားလုပ်ငန်းကိုအနိုင်ပေးခဲ့တယ်ထိုတည်တင်းကိုကြားတော့မြို့သူမြို့သားတွေကထိုအသင်းတော်အတွက်ဝိုင်းဝန်း၍အထူးဆုတောင်းပေးတဲ့အခါမှာထိုပြည်တစားတဲခိုခန်းအားလူအများမသွားဝွင့်တော့သဖြင့်နောက်ဆုံးတစ်ထေးမှာသူ့လုပ်ငန်းအရှုံးပေါ်တဲ့အတွက်ပြည်တစားလုပ်ငန်းအားရပ်ဆိုင်ခဲ့ရတယ်။အချက်ဖော်ပြပါအချက်လေးချက်ဟာဟပကုတ်ပရောဖက်ရင်ဆိုင်နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ယနေ့ကျွန်ုပ်တို့ကိုယ်တိုင်ရင်ဆိုင်နေရတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။ထို့ကဲ့သို့သောအခြေအနေမျိုးကိုကျွန်ုပ်တို့ဘယ်လိုဖြေရှင်းကြမလဲ။ဗျာဒိတ်ဆရာကဗျာဒိတ်ကျမ်းခန်းကြီးနှစ်အငယ်30မှာတင်ဒီခံရသောအရာတစုံတစ်ခုကိုများမကြောက်နဲ့တင်တို့သည်စုံစမ်းခြင်းကိုခံရမည်အကြောင်းမာနတ်သည်တင်တို့တွင်အချို့ကိုထောင်ထဲ၌လောင်ထား၍တင်တို့သည်ဆယ်ရက်ပတ်လုံးဆင်းရဲဒုက္ခကိုခံရကြလိမ့်မည်သည်သည်တိုင်အောင်တစ္ဆာဆောင်လောတို့ဖြစ်လင်အသက်တရဖူကိုငါပေးမည်ဟပကုတ်အာဖျားသခင်ပေးတော်အဖြစ်ဟပကုတ်ခန်းကြီး3ငယ်18 19 ทาราพยาไนงาวันเมียวยวยงาโกเกเตนโดพยาทิคิงโกอมีปิวเลชวนลันมีทาราพยาติงาอีอสวนตัตติผิดตอมุอีงาเฉโกตะเมนเกตุผิดเสยยวยงาอีเมญยาอัยยะปอมางาโกเนียชาตอมุมีปีรอโกชันตาเปยันปีตาเมียลุ่ส่องยามะอะยามะ600คันจี9อังเก14งานามาภิญตะมุฏโดงาอีลูยงจีตุอาลองติมิมิโกโกมิมินึ่งชะซวาอะเตชินยะเนงาเมญนาโกชาสุตองปะทะนาโกมะล้วยมะช่องเบตะยาธรรมอะไตอะเตชินยะ3มิมิโกไดอัตมะอมุลันมะล้วยช่องล้วยตะยาธรรมอะไตอะเตชินยะ4พยาธิคินทีก้องเงินปုံมาหน้าถองล้วยตูรุอะเป็ดโกผิดลุยงตามะกาโทနိုင်ငံตะคุลုံชันตาชินขွင့်ยาชิมีဖြစ်ပါတယ်ဈာနာจตุเตียวสีไดมอมาพยาธิคินตาล้วยก้องจีไปပါเซ